ဗင်နီဇွဲလားနဲ့ဘရာဇီးလ်နှစ်နိုင်ငံရဲ့ဇနားမှာလူမျိုးတက်ဖို့တွင်ရဲ့ရုံးစံကပ်ဖြစ်တာကြောင့်အသက်2ဦးထက်မနည်းတည်ဆုံးပြီးအတော်များများဒဏ်ရာရသွားပါတယ်။တောက်ကြောင့်နေဂါရီပြည့်ဟာဗင်နီဇွဲလားနိုင်ငံရှိတော်မိုင်းကဘရာဇီးလ်နိုင်ငံနဲ့နေဆက်ဖီမွန်လူမျိုးစုတိုင်းသားတွေနေထိုင်တဲ့ဂရန်ဆာဗာနာဒေသမှာဖြစ်တာလို့သတင်းတွေမှာဖော်ပြကြပါတယ်။နိုင်ငံတွင်းကိုလူသားစာနာမှုအကူအညီတွေဝင်မလာအောင်သမရနီကိုလပ်စ်မော်ဒူရိုတောက်စီနေတာကိုအဲ့ဒီဒေသလူလူကကန့်ကွက်ကြတာလို့မျက်မြင်တွေကပြောပါတယ်။ဗင်နီဇွဲလားအင်ဆောင်တပ်နဲ့ကြီးတပ်ကဘရာဇီးလ်နယ်စပ်မှာတင့်ကားတွေဖိပြောင်းချထားတာနဲ့အမျှဖီမွန်တိုင်းရင်းသားလူမျိုးစုဝင်တွေနဲ့လူမျိုးရေးတပ်ဖွဲ့ဝင်တွေကြောင့်ရုံးဝင်ဆန်ခတ်ဖြစ်တာလို့ဒေသတွင်းတာဝန်ရှိသူတို့ဖြစ်တဲ့မျိုးတော်ဝင်အမီလီယိုဂွန်ဇာလက်စ်က AP သတင်းဌာနကိုပြောပါတယ်။လူမျိုးရေးတပ်ဖွဲ့ဝင်တွေကရဘာဂျီရီမြေရုပ်ပုံတွေနဲ့ပစ်ခတ်ပြီးဇနပြသူတွေကမြားရီကြောက်ခဲရီနဲ့ပြန်ပစ်ကြတယ်လို့မျက်မြင်တွေကပြောပါတယ်။အကူအညီတွေကိုတော့စနေနေ့မှစပြီးပေးပို့ဖို့စီစဉ်ထားပါတယ်။ဘရာဇီးလ်နယ်စပ်မှာရောက်နေတဲ့အကူအညီတွေအပြင်အဓိကအားဖြင့်အမေရိကန်ကပေးပို့ထားတဲ့အစားအစာစီးဝါးနဲ့တခြားအကူအညီတန်ပေါင်းများစွာဟာဗင်နီဇွဲလားဘက်ကူးတဲ့တံတားရဲ့ကိုလံဘီယာနိုင်ငံဘက်ခြမ်း၉000တွေထဲမှာဒီအတန်းရှိနေစေပါသမရမာဒူရိုကအကူအညီတွေကိုညှင်းထားပြီးဒါဟာအမေရိကန်ကျူးကျော်မှုရဲ့အစဖြစ်တယ်လို့သတ်မှတ်ထားတာပါ